င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမေရိကန်မြန်မာဒီနိုင်ငံသားဆက်ဆံရေးကိစ္စဖြစ်ပါတယ်အမေရိကန်နိုင်ငံကျွေးဝင်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲပြောမှဆိုရင်တော့ဗုဒ္ဓဦးနေ့မှာမြန်မာနိုင်ငံကိုလာရောက်มาဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြမှာဖြစ်တယ်လို့ပဲရခိုင်မြောက်ပိုင်းကျက်တဲ့ကိစ္စနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးပြောဆိုပွဲရှိနေပါတယ်မြန်မာရေးနဲ့ပတ်သက်လို့ဒီရက်တီပြောဆိုချက်အထူးဖြစ်တော့ဒီလက်တလောကြုံနေရတဲ့ရခိုင်ရေးနဲ့နောက်မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်ရက်တီချက်မူဝါဒဆိုင်ရာပေါ်မှာအခုဒီနေ့ဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့မြန်မာနိုင်ငံရေးလေးလာသုံးသပ်သူစာရေးဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တူကတော့မြန်မာသတင်းပညာသိပ္ပံကျောင်းကဦးစိန်ဝင်းဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ကြားပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါတယ်ဒီအမေရိကန်နိုင်ငံကျွေးဝင်ကြီး Rex Tillerson အခုဗိုလ်တုံးနေ့ရောက်ပါလိမ့်မယ်ရောက်တဲ့အခါမှာဒီမြန်မာအာဏာပိုင်နေတွေ့တဲ့အခါမှာလက်ရှိအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံရဲ့ပြောင်းလဲမှုတွေပေါ်မှာအာပိထောက်ခံမှုတွေပြမှာဖြစ်တယ်လို့ပဲရခိုင်မြောက်ပိုင်းကျက်တဲ့ကိစ္စကိုလည်းထူးထူးလေးဆွေးနွေးမယ်လို့သိရပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမေးချင်တာကရခိုင်အရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာစိုးရိမ်မှုတွေတော်များရှိတယ်ကုလသမဂ္ဂမှာရောနောက်နိုင်ငံတွေမှာရောအဲ့တော့ကုရံမျိုးသိရဲ့အမြင်သိချင်တာကဒီအခြေအနေပေါ်မှာအမေရိကန်ရဲ့ရည်တည်ချက်ဟာတခြားနိုင်ငံတွေနဲ့တူလားမတူလားအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်အမြင်ကတော့ဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ဟာနော်အိုဥရောပနိုင်ငံတွေနဲ့ဟိုကုလသမဂ္ဂနဲ့အတန်အသင့်ကွာခြားတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့အမေရိကန်ပြည်ထောင်စုအနေနဲ့ဟိုမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းလဲပုံမှာတော့ထိလွယ်ရှလည်ရှိနေတဲ့အနေအထားကိုအလင်းနဲ့ထားသုံးသက်တဲ့အကြောင်းလဲပဲပါပါလိမ့်မယ်နောက်တစ်ချက်ကတော့မြန်မာနိုင်ငံအပြောင်းလဲပုံမှာတရုတ်ပြည်သူတမရနိုင်ငံရဲ့ဩဇာလွှမ်းမိုးလာနိုင်ခြင်းနဲ့လည်းပဲဆက်ဆက်နေတယ်လို့မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအထူးတတိထားပြီးတော့အစိုးရနဲ့ရောတော့တက်မတော်နဲ့ရောဟိုဂျိုင်းတူတိုက်ရိုက်ထိတွေ့ပြီးတော့ဆက်ဆံဖို့ခြေလမ်းပြင်လာနိုင်တဲ့အလားအလာတွေတွေ့နေရပါတယ်ဗ
ျဟုတ်ကဲ့ဒါပေမဲ့လည်းခုနကအမေရိကန်ပြည်ထောင်စုမှာပဲလွတ်တော်ထဲမှာဒီရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့တော်တော်လေးပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးရလွတ်တော်အမတ်ဒီနောက်ကလွတ်တော်မှာဥပဒေတခုဟိုအရေးယူဖို့ဥပဒေတခုပြဋ္ဌာန်းဖို့အတွက်ကြိုးပမ်းနေကြတဲ့လွတ်တော်အမတ်ဒီလည်းသတိထားမိပါရယ်အခုလိုခုနကကိုရံမျိုးသိန်းပြောသလိုဖြစ်နေတဲ့အချိန်ဒီဟာသမ္မတထရမ့်အစိုးရရဲ့လက်ရှိရည်တည်ချက်ကြောင့်လို့မြင်လားအမေရိကန်တခုလုံးရဲ့ bipartisan ရည်တည်ချက်လို့မြင်လားဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်မြင်တာတော့ပေါ့လေဒီလက်ရှိကျွန်တော်ခုနဆွေးနွေးတဲ့ရည်တည်ချက်ဟာလက်တလောအချိန်ဒီမှာတော့ဒါအမေရိကန်အစိုးရရဲ့ပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထိတွေ့ဆက်ဆံတဲ့နေရာမှာချမှတ်ထားတဲ့ဟိုရည်တည်ချက်ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့တစ်ဖက်ကပေါ့လေအမေရိကန်ဒီကွန်ဂရက်လွှတ်တော်မှာမြန်မာနိုင်ငံကိုဟလာဟိုဟိုအကန့်အသတ်နဲ့ပေါ့လေပိတ်ဆို့အရေးယူဖို့ပြင်ဆင်နေတဲ့အတန်တွေကိုလည်းကြားရပါတယ်အဲ့တော့ကျွန်တော်အနေနဲ့ကတော့တစ်ဖက်ကစိုးရိမ်တာကဘာလဲဆိုတော့အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့မြန်မာနိုင်ငံပေါ်မှာအလားရေးယူတာပဲဖြစ်ဖြစ်ပိတ်ဆို့တာပဲဖြစ်ဖြစ်ကန့်တတ်တာပဲဖြစ်ဖြစ်လှုပ်လာမယ်ဆိုရင်ကျွန်တော်ဆိုရင်တော့မြန်မာနိုင်ငံဟာတရုတ်ပြည်သူတမန်နိုင်ငံနဲ့ရုရှားနိုင်ငံတို့ကိုပို့ပြီးတော့မိခိုရတဲ့အနေအထားမျိုးဖြစ်လာနိုင်တယ်ဆိုတော့ထည့်စဉ်းစားဖို့လိုပါတယ်နောက်တစ်ချက်ကလက်ရှိမြန်မာနိုင်ငံမှာအလားဟိုအစိုးရဖြစ်နေတဲ့ဒေါက်တာဆုကြည်ဦးဆောင်တဲ့အစိုးရဟာပြည်သူလူထုကနေရွေးကောက်ပွဲကနေတဆင့်တိုက်ရိုက်ရွေးကောက်တင်မြှောက်လိုက်တဲ့အစိုးရဖြစ်နေပါတယ်နောက်ပြီးတော့ဒေါက်တာဆုကြည်အပေါ်မှာလည်းပြည်သူလူထုအများစုရဲ့ထောက်ခံမှုဟာမြင့်တက်နေတဲ့အနေအထားမျိုးရှိနေတယ်ဆိုတာကိုနိုင်ငံတော်နိုင်ငံတကာအတိုင်းဝိုင်းနေနဲ့အလေးနက်ထားပြီးတော့စဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ
်ဟုတ်ကဲ့ခင်ဗျဒီအရေးယူမှုနဲ့ပတ်သက်လို့နောက်သေးချာကျွန်တော်ထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အရင်ဆုံးကျွန်တော်ဥစိတ်ဝင်းကိုထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဒေါက်တာရေမျိုးသိန်းလေလိုင်းပေါ်မှာခဏနေပေးပါခင်ဗျဥစိတ်ဝင်းကြားပါလားခင်ဗျ
โอเคจ้า
ครับคุณน่ะดร.เยี่ยมมิ้วเต็งပြောတဲ့ခါမှာတော့အမေရိကန်ပြည်ထောင်စုရဲ့ရခိုင်ရေရည်တည်ချက်ဟာတခြားနိုင်ငံတကာအနေနဲ့နည်းနည်းနည်းကွဲပြားတယ်ဆိုတဲ့အမြင်ရှိပါတယ်ကိုစင်ဝေးအမြင်လည်းသိကြပါတယ
်ဒီအမေရိကန်ကဥရောပကောပေါ့လေဒီအနောက်တိုင်းလူအဖွဲ့အစည်းမှာသူကတော့ကျေယူရအဖြစ်ပြောလို့ရှိရင်ဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဆွဲမြဲတဲ့ယုံကြည်မှုအဲ့ဒါအဲ့ဒီဘောကတော့ဘယ်လိုလဲဆိုတော့ခိုင်ကြရင်ကိုယ်ကမလုံးချင်နေမှာသူတို့တော့သူများ ဒီကကျူးလွန်ဖောက်ပြန်ရင်မကြိုက်ဘူးနော်ပြီးတော့ဒီကကိုလိုက်နာစေချင်တယ်အဲ့ဒီဟာမျိုးပေါ့သဘောပြောချင်တာဒီလူမှုအဖွဲ့အစည်းထဲမှာဒီလူခွင့်ရတန်ဖိုးထားလေးစားတယ်ဆိုတဲ့ဟာရှိတယ်အဲ့ဒီတော့အခုဒါကြောင့်မေကွန်းကဒီအမေရိကန်ကဘာဖြစ်လို့ဒါဖြစ်တာလဲဆိုတော့ဥပဒေပိုင်းဆိုင်ရာ mechanism ရှိနေတယ်အဲ့ဒါကနေပြီးတော့သူ့ကိုဒီ bipartisan အနေနဲ့နောက်ဆက်လုံးကပါတီဆောင်ရနေပြီးတော့လာပြီးတော့ဒီဟာမျိုးအတွက် targeted sanction တို့ဟုတ်လားဒါတွေပုတ်ဖို့တွေတောင်းဆိုလာတာဖြစ်တယ်သူပုံစံအလုပ်ကတော့ရှိတာပေါ့နော်သူကအဲ့ဒီမှာဒီလုံခြုံရေးအဖွဲ့တွေကိုလောက်တာရှိတယ်သို့တော့ targeted sanction ဆိုရင်တကယ်တကယ်ကတော့ non state actor တွေပါပါတယ် individual ပေါ့နော်ဥပမာအဖြစ်ဒီလေယာဉ်စုံပါတီတွေအဲ့ဒါတွေကအစတူထည့်စင်းကားလေးရဒါတွေကတော့ဘယ်သူ့ကိုဘယ်လိုလုပ်မယ်ဆိုတာကတို့ရဲ့အောက်ခြေမှာလစ်စိဒီစဉ်းကင်းောက်တဲ့ပုံမှာမူတည်တာပေါ့နော်ဒါအပြင်လည်းဒီခီးပါလာကြီးနဲ့ပတ်သက်ပြီးတော့ဟိုဒီအစိုးရအရာရှိတွေမဖိတ်တာတို့တက်ဆိုင်ရဟိုပြစ်မှတ်ထားတဲ့ဟာတွေနောက်တစ်ခုဥပဒေတော့ဒီကမတော်ကိုဟိုအထောက်ပံ့ပေးနေတဲ့တင်နန်းလိုဟာမျိုးတွေအဲ့တော့ဒီဟာဒီအကုန်လုံးကသူဒီ options အနေနဲ့စဉ်းစားတယ်ကျွန်တော်မြင်တာကတော့အစိုးရမဟုတ်ပဲနဲ့ဒါကဒီလွတ်တော်မှာဟိုကဒါအတိအတောင်းဆိုတာတွေဖြစ်လာတယ်ဒါသူ့ဒီမဲလားဆိုတော့ဥရောပကလည်းအကြိမ်မြန်ဟိုတဲ့နောက်ပတ်ကိုလိုက်လာနိုင်တာရှိတယ်ဥရောပနဲ့ပါကွာလဲဆိုတော့ဥရောပတနိုင်ငံလည်းမဟုတ်ဘူးနိုင်ငံတွေစုံလာတာအဲ့ဒါပွာပါတယ
်ဟုတ်ကဲ့ကျွန်တော်ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နည်းနည်းထပ်မေးချင်ပါလေကိုစင်ဝင်ခုနပြောသွားလူခွင့်ရေးနဲ့ပတ်သက်လို့ရည်တည်ချက်ကိုပြောသွားတော့လက်ရှိ Trump အစိုးရလက်ထက်မှာအရင်တုန်းကတော့ American အစိုးရဆက်ဆက်ကတော့မြန်မာနိုင်ငံဒီမိုကရေစီနဲ့လူခွင့်ရေးကိုတန်းနဲ့ထားပြီးတော့ဟိုရည်တည်ပြီးတော့ပြောဆိုလာတာပေါ့နော်လက်ရှိသမ္မတ Trump လက်ထက်မှာလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာမှာတော့နည်းနည်းလေးသမ္မတ Trump ကလူခွင့်ရေးနဲ့ပတ်သက်လို့ fade out လုပ်တယ်ဆိုတဲ့ဝေဖန်တန်တီးလက်ခံနေရတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောသူ့ရဲ့ policy ဘယ်လိုရှိလဲလို့မြင်ပါလဲ
ဒီ Republican နဲ့ Democrat မှာဟို degree တွေကွာတာတွေရှိတာပေါ့တို့တော့လည်းပဲနှစ်ဖက်ပဲသူပဲအစိုးရတက်လာတက်လာသူတို့ရဲ့အခြေခံ value တွေကိုသူကဖောက်ဖျက်လို့မရဘူးအဲ့ဒီတော့အဲ့ဒီဟာကို line ဟိုအဲ့ဒါဟိုသူဟို Trump နဲ့ပြစ်ပြစ် line လာရတာပဲလေအဲတစ်ဖက်မှာတော့ရှိတာပေါ့ကိုကျိုးစည်းပွားနဲ့ပတ်သက်လာရင်ဘယ်လိုလုပ်မယ်ဒါတွေနိုင်ငံရေးညှိနှိုင်းတွေရှိတယ်တို့တော်လည်းပဲဒါတွေကိုလင်းလို့ရှိလို့မရဘူးဆိုတာတော့သိကြတယ်အခုဒီမှာဒီကိုသူတို့ကနေတာပါလဲဆိုတော့ဒီကိစ္စဒီပူလီတော်မော်နိုကိစ္စမှာဒီမျိုးလူမျိုးတက်စီကြီးပေါ့နော်ဟို ethnic cleansing ဒါတော့ဖြစ်တယ်ဆိုပြီးတော့သူတို့ကရှုံထားတာတွေရှိတယ်ယူဆထားတာတွေရှိတယ်အဲ့တော့ဒါတွေကိုရပ်အောင်နောက်ထပ်ထပ်မဖြစ်အောင်လုပ်ရမယ်ဆိုတော့သူကအဲ့ဒီဟိုအပြစ်ပေးမှုရှိရမယ်ပေါ့ဒီလိုဆိုရင် accountability ဘာရှိမလဲတို့တော့ကျွန်တော်တို့ကတခုဟိုတော့မမေ့တင်တာကဒါကကျွန်တော်တို့ဒီမကဘူးဒီအရေးနဲ့ဟို concern ဖြစ်တာပေါ့ globally targeted သူကလောက်ထားတယ်ဥပမာဒီ Narendra Modi ကိုသူတို့လောက်ခဲ့ပြီးတယ်လေဒါမျိုးတွေပါပဲ
ဟုတ်ကဲ့ခင်ဗျလေလိုင်းပေါ်မှာခဏနေပြပါကုစင်ဝင်ရောတော်တော်ရေမျိုးသိင်းရောတော်တော်ရှင်တွေကိုကျွန်တော်လှည့်ပေးချင်ပါတယ်အရင်ဆုံးဦးနေဦးလင်းကိုနေလင်းဦးလင်းကြားပါလားခင်ဗျဆွေးနွေးမေးမြန်းလို့ရပါတယ
်
ဟုတ်ကဲ့ဆွေးနွေးလို့ရပါပြီဗျ
ဟုတ်ကဲ့ဆင်းရဲလို့ရပါပြီဆိုရင်တော့ကျွန်တော်အမြင်ပြောရရင်48ခုနှစ်နောက်ပိုင်းเนี่ยဒီနေ့ဒီပို့ညာဟို US ကြီးအမေရိကန်ဟာမြန်မာနိုင်ငံလူမျိုးတွေရဲ့စိတ်နေစိတ်ထားသဘောတဘာဝတွေကိုတိတိကျကျနားမလည်ဘူးလို့ပဲကျွန်တော်ကမြင်ပါတယ်ဗျာအဲ့ဒီအတွက်လည်းပဲသူတို့ဆုံးဖြတ်တာတွေဟာအလွယ်လွယ်မှားမှားဖြစ်ပြီးတော့ကျွန်တော်တို့တွေလည်းဒီနေ့တည်းဒီဟောပေါ့နော်ဟိုဘယုတ်ဒုက္ခရှိနေရလို့ပဲထင်ပါတယ်ခင်ဗျာတကယ်တကယ်တော့ဆန်ရှင်တို့ပါလို့လုံးလိုက်တဲ့အတွက်ကျွန်တော်တို့ကဟိုတရုတ်ပြည်လက်အောက်ကိုတွန်းပို့လိုက်တယ်လို့ဖြစ်သွားတယ်ဟိုတော့ဥနုလက်ထက်တော့လည်းဒီလိုပဲဥနုကိုယ်တိုင်လည်းပြောခဲ့ပါတယ်ဗျာဗာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကွန်ယူနစ်မဖြစ်ရင်ပြီးရောဆိုပြီးပြစ်ထားတာပဲတဲ့ဘာမှလည်းသိပြီးရောဟုတ်ဒီပါတီလောက်တာမဟုတ်ဘူးတဲ့အဲဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအာဏာသိမ်းတဲ့ဘဝရောက်သွားတာ
ဟုတ်ကဲ့
ဘာကြောင့်လဲဆိုတော့အဲ့ဒီခေတုံးနေရသူပြောထားတာပါတော့အခုမှမဟုတ်ဘူးစစ်တပ်ကအာဏာသိမ်းသွားနိုင်တာအခုတည်းကကျွန်တော်တို့တွေကစစ်တပ်နဲ့မကင်းနိုင်ဘူးဖြစ်နေရတယ်ဆိုတာသူတို့တွေရဲ့လုပ်ပုံလုံးကြီးသုံးသပ်ပုံကြီးဒီနေ့တည်းကလွဲနေလို့ပဲလို့ကျွန်တော်ကတော့မြင်ပါတယ်ဗ
ျဒါဆိုကျွန်တော်ကိုးနှစ်ဦးလင်းကိုပဲတခုပြန်မေးကြပါတယ်အခုကရခိုင်နဲ့ပတ်သက်လို့ရည်တည်ချက်ပေါ့နော်တချိန်တုန်းကအရင်စစ်စွာရဲ့လက်ထက်မှာအမေရိကန်ပြည်ထောင်စုကဒီမိုကရေစီလူခွင့်ရေးနဲ့ပတ်သက်ပြီးပြောဆိုရည်တည်ခဲ့တာနဲ့ပတ်သက်လို့နောက်တစ်ခုကရည်ယူတန်းခတ်ခဲ့တာနေနဲ့ပတ်သက်လို့ဘယ်လိုမြင်လဲ
ဟုတ်ရိုးရိုးရှင်းရှင်းလေးပါကြအဲ့ဒါကလေသူတို့နိုင်ငံကတကမာလုံးနဲ့ခြုံပြီးတဲ့ကြည့်တဲ့အမြင်ကြောင့်သူတို့ရဲ့အကျိုးညရမယ့်ဘက်ကိုပဲသူတို့တိမ်းမှာပါလေဗျဒီလူခွင့်ရေးတို့ဆိုတော့ဥစားလေ ideology ကိုပေါ့ export လုပ်ပြီးတော့ကျွန်တော်တို့တိုင်းပြည်တွေကိုဝင်ရောက်ဆက်ဖက်ဖို့တို့ဟာလာဒူးသလိုထိန်းကြီးဖို့တို့ဒီလိုလုပ်တဲ့သဘောတော့ပဲရှိပါတယ်တကယ်တော့သူတို့အကျိုးညကအဓိကအကြဆုံးပဲ
ဟုတ်ကဲ့ခင်ဗျကုဦးနေဦးလေးကျေးဇူးပါနောက်ထပ်သတင်းတူကျွန်တော်လှည့်ပေးခြင်းပါတယ်အညာမြေ အောင်ကြီးတဲ့ညောင်မီညာမီရဦးအောင်ကြီးဆွေးနွေးမေးမြန်းလို့ရပါပြီဗျ။ဦးအောင်ကြီးရဲ့အသားသိပ်ကြီးကြီးလေးလေးမကြောက်ဦးအောင်ကြီးနည်းနည်းကြီးကြီးလေးလေးဖြစ်အောင်လို့ဟိုနေရာလေးရွှေ့လို့ရမလားအဲကျွန်တော်တိတ်မကြောက်တော့ကျွန်တော်အခုဒီဆွေးနွေးပွဲတွေတချို့ဒီသရရှင်တွေကကျွန်တော် Facebook ကနေပြီးတော့ဒီသူရဲ့အမြင်တွေပြပို့ထားတာရှိပါတယ်ကျွန်တော်အဲ့ဒါလေးပဲဖတ်ပြပါမယ်အရင်ဆုံးအာပုံညိုဆိုတဲ့သရရှင်တူရေးတာကတော့ American နဲ့အနောက်နိုင်ငံတွေကိုမြန်မာတွေယုံကြည်ဖို့ခက်ခဲသွားပြီးတော့ကိုအားကိုကူချင်းကအကောင်းဆုံးပါပဲဆိုပြီးတော့သူရေးပါတယ်နောက်ထပ်သရရှင်တူဖြစ်တဲ့ဥလရွှေကတော့ American ပါဝင်အနောက်နိုင်ငံတွေမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလူခွင့်ရေးအကြောင်းပြပြီးတော့ထိပါဆော်ကားနေတယ်လို့ခန့်စားနေရပါတယ်ဆိုပြီးတော့သူ့မြင်ရေးပါတယ်ခင်ဗျအဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာရေမျိုးသိန်းကိုယင်မေးချင်ပါတယ်ခင်ဗျာတခုနကသရရှင်တွေရဲ့မှတ်ချက်ဒီနဲ့ပတ်သက်လို့ပါပဲအဓိကတော့ American ပြည်တော်စုကဒီမြန်မာနဲ့နိုင်ငံခြားဆက်ဆံရေးမှာသူတို့အရင်တုန်းကတည်းကတောက်လျှောက်ပြောလာတာအစိုးရချင်းနဲ့မကဘူးပြည်သူချင်းဆက်ဆံရေးကိုပါသူတို့မြင့်တင်ဖို့လုတ်သွားမယ်လူလူချင်းဆက်ဆံရေးပေါ့အဲ့တော့အခုရခိုင်ပြည်နယ်ကိစ္စမျိုးရေးခင်းတွေဖြစ်လာတဲ့အခြေအနေဟာဒီဆက်ဆံရေးတန်တမာရေးကိုပါအဓိကလူလူချင်းဆက်ဆံရေးဆိုတဲ့တန်တမာရေးနီးလမ်းကိုပါသွားပြီးတော့ထိခိုက်သက်ရောက်နိုင်ပါလားထိခိုက်သက်ရောက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျာ
အဲကျွန်တော်မြင်တာတော့ဒီကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ပြည်သူလူထုအများစုဟာဒီအာဏာရှင်စနစ်ရဲ့အောက်မှာပေါ့လေနှစ်ပေါင်း50ကျော်လောက်ဟိုနေထိုင်အသက်ရှင်နေရတဲ့အခါကျတော့သူတို့မှလည်းပဲဟိုနာကျင်မှုတွေနာကျင်မှုတွေပေါ့လေတော့ဒီခံစားမှုတွေပေါ့ထရောမာတွေအများကြီးရှိတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအခါကျတော့အဲ့ဒီပြည်သူလူထုဟာအင်မတန်မှစိုးရိမ်မှုတွေကြီးနေတော့တန်လျာတွေများတတ်တယ်ဟုတ်ကဲ့တခါတလေမှာလူဒီတက်ပို့ပြီးတော့တုံ့ပြန်တတ်တဲ့အနေအထားမျိုးတွေပြည့်ရှိနေတယ်ဆိုတာကိုကျွန်တော်ကသွားတွေ့ရပါတယ်အဲ့ဒီအခါကျတော့လက်ရှိပေါ်လေအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ဒီခြေလှမ်းတွေဟာကျွန်တော်မြင်အားဖြင့်ပေါ်လေပြည်သူလူထုကတိုက်ရိုက်ရွေးကောက်တင်ရောက်တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာဟိုတကယ်လို့ရခိုင်ရေးနဲ့ပတ်သက်ပြီးဟာဟိုအမြင်ကွဲလွဲမှုတွေဖြစ်လာမယ်ဆိုရင်ခုနစတန်းညူပြောသလိုပဲအပီပီပီချင်းဆက်ဆံရေးကိုလည်းပဲတွားပြီးတော့ထိခိုက်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါလေ။ဒါပေမဲ့တစ်ဖက်ကလည်းပဲကျွန်တော်တို့အနေနဲ့ပေါ့လေဒီမိုကရေစီအပြောင်းအလဲကိုကျွန်တော်တို့အားကောင်းမောင်းတန်ဆောင်ရွက်နိုင်မှုဆိုရင်ကျွန်တော်တို့ဟာနိုင်ငံတကာအတိုင်းဝိုင်းနဲ့လည်းပဲကျွန်တော်တို့ဟိုတင့်တင့်ဟိုခြေလှမ်းဟန်ချက်ညီညီဖြစ်ဖို့လည်းပဲလိုအပ်တယ်လို့မြင်ပါတယ်။အဲ့တော့ဟိုနိုင်ငံတကာအတိုင်းဝိုင်းဆိုတဲ့နေရာမှာကုလသမဂ္ဂအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့လည်းပဲကျွန်တော်တို့ဟာဟိုဆက်ဆံရေးကောင်းဖို့လိုအပ်ပါလေအဲ့ဒီအတွက်ကိုလည်းပဲအစိုးရလွတ်တော်နဲ့တမတော်နောက်တိုင်းရင်းသားအားလုံးပေါ့လေပူးပေါင်းပြီးတော့ဆောင်ရွက်နိုင်ဖို့ကလည်းပဲအရေးကြီးပါတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုစင်ဝင်းကိုလည်းမေးချင်ပါတယ်အဓိက American ပြည်တော်စုကချမှတ်တဲ့မူဝါဒတွေဟာသူ့ရဲ့တန်တမာရေးနီးလမ်းရချင်းကပ်မှုတွေဆောင်ရွက်မှုတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တကယ်တမ်းအောင်မြင်မှုရှိနေတယ်လို့ပြောလို့ရလားနောက်ဟိုထိခိုက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျာ
အော်ပါမတော့ချက်ပေါ်လေဒီဘယ်လို sanction တွေဘာတွေလုပ်မယ်ဆိုတဲ့အခါလုပ်ဖို့စဉ်းစားတယ်ဆိုတဲ့အခါကျတော့နှိကြရမူတည်တာပေါ့တစ်ဆန်မှန်နေအဲကျွန်တော်တို့အဲ့လိုလုပ်လို့ရှိရင်ဘာဘယ်လိုတိုင်းတာတွေဘာတွေဖြစ်လာနိုင်လဲသူတို့ကလည်းပြောတာကကျွန်တော်ပြန်နားလေဘလောက်ကတော့ဒီဟိုပီဒီလူပီဒူဟို civilian တွေမဖြစ်တဲ့ဟာဆိုတဲ့ဟာကိုသူတို့ကတော့ stress အဲ့ဒါကိုလေးထားပြီးတော့ပြောတယ်ပေါ့နော်နောက်တစ်ခါမှမမတဲ့ဒီဒီကျွန်ဒီအမေရိကန်ဆက်ရှင်လုပ်မယ်ဆိုတဲ့ဟာဝေဗန်နာနှစ်ခုမှာတစ်ခုကဒေါန်ဆန်စုကြည်ဆိုရင်ကလေးပဲဒီတရုတ်လက်အောက်ကိုတွန်းပို့လိုက်တယ်လို့ဖြစ်သွားမှာပေါ့နော်။ဒါပေမဲ့တာမန်ပြည်သူတွေထဲမှာတော့ဒါလုတာကပါတယ်ဆိုတဲ့အမြင်မှာနှစ်ခုရတစ်ခုကဒီဟာဟိုသူ့ကိုဟိုဆန့်ကျင်တဲ့အမျိုးကနေပြည်ရရှိတဲ့ဟာဟုတ်လားနော်။နောက်ဒါမှနောက်တစ်ခုကကြတော့ဒီစစ်ဘက်ကအားပြန်ကောင်းလာမှာ။ဆိုရင်တော့ဒေါန်ဆန်စုကြည်ကိုထောက်ခံပေးတာပေါ့နော်အဲ့ဒါမျိုးကြီးရှိတယ်။အဲ့တော့အမေရိကန်ရဲ့ policy တွေကထိရောက်လားမထိရောက်လားဆိုတာဒါတော့ဟိုသူတို့အပိုင်းပေါ့နော်ကျွန်တော်တို့ပြတာလို့ကြည့်ရမှာကကျွန်တော်တို့ကကျင်းနေတဲ့တရုတ်ရဲ့ထိအောက်မှကြီးပဲနေလို့မရတာတော့ပြတာလေကျွန်တော်တို့နဲ့စိတ်အဲ့ဒါဟိုစက်တွေပြခဲ့ပြီးပါပြီ။အဲ့တော့ကျွန်တော်တို့နိုင်ငံတကာကိုဝင်ဆက်အောင်လုပ်ရတော့မှာပဲနိုင်ငံတကာကိုဝင်ဆက်အောင်ကျွန်တော်တို့လုပ်ရမယ်တဲ့ဟာအဲ့ဒါက2017မှာတိုင်းပြည်ကဖွင့်လာတဲ့အခါမှာအပြီးပြင်းနေဖြစ်လာတယ်။နောက်ဒီမိုကရေစီကျွန်တော်တို့ဒီ25နှစ်ကျော်ကြာတိုက်ဟိုရုံးကန်ရဲ့ဟာဒီမိုကရေစီနဲ့လူခွင့်ရေးဆိုတဲ့ဟာတွေအိုင်ဒီယာတွေကျွန်တော်တို့တံပိုးတွေပစ်ချတော့မှာလားဆိုတဲ့ဟာလည်းမေးခွန်းရှိတာပေါ့နော်
။ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တူပြန်လှည့်ပေးခြင်းပါတယ်ခုနကအညာမြီအောင်ကြီးပြန်ပြီးတော့ line ဆက်သွယ်ရပါပြီ။ကိုအောင်ကြီးကြားပါလားခင်ဗျာ
။ဟုတ်ကြားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆွနေမြန်မြန်လို့ရပါတယ်။
အဲ့ဒါကြောင့်လည်းဟောအချိန်နဲ့ပြည်ရတဲ့ဇာတ်ကျွန်တော်တို့ကလည်းကျွန်တော်တို့ဒီကြာကြီးမှာပေါ့ဗျာ2016ကတည်းကမထောင်ဆက်ချတော့ငါတကမထောင်ဆက်ခွန်တာတကတကလည်းကလေးအကျန်းတဲ့အခွဲရည်ပြီးတော့လုံလုံရေးတက်ခွဲဝင်ပြီးအပေါ်မှာပါနေအားနဲ့တိုက်ခိုက်ခဲ့ရတယ်ခင်ဗျအဲ့ဒါကိုမြန်မာတမတော်ကလည်းကိုယ့်ရဲ့ယင်းကြီးဒီလိုမျိုးအဲ့ဒါအေးစီးပြီးလုံလုံရေးအတွက်တမတော်ရဲ့မူလတာ လဲဆိုတဲ့အချက်ကအဓိကလွှမ်းလို့နေတာခင်ဗျာကျွန်တော်တို့ကဒီမှာလည်းဆွေးနွေးရပါဘူးတော့အဲ့ဒီကိစ္စနဲ့တက်တက်ပြီးတော့ဒီတနေ့တော့ရောက်ရှိရမယ်ကိုလည်း12ရက်17ရက်20ရက်လေးပြီးတော့တစ်ဖက်နိုင်ငံကိုထွက်ခွာသွားတဲ့လူတွေကိုတရားရုံးပြေဆုံးရတဲ့အခါကျတော့ဒီလိုသဘောနဲ့ဒီလိုကြားကြတာကိုအချင်းချင်းတွေ့ရပါတယ်ခင်ဗျာအဲ့ဒါကိုကဘာကတော့တမျိုးပေါ့ဗျာတမတော်ရဲ့နာလုံးအားတွေပုံးလို့တစ်ဖက်နိုင်ငံကိုတရားရုံးပေါ့ဗျာအဲ့လိုပေါ့ဗျာအမျိုးမျိုးတွေဒီလိုကြတယ်ခင်ဗျာတကယ်တော့ဗျာဒီလိုတဘာဝနဲ့ဒီလိုကြားတာပါ
ဟုတ်ကဲ့ခင်ဗျာအညာမြေဦးအောင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ပြီးလှည့်ပေးကြပါလေဦးစိန်ဝင်းကိုကျွန်တော်ဒါနဲ့ဆက်ဆက်လို့မေးချင်တာပါခုနမေးချင်တဲ့ဆိုတာခုနဒီဖြည့်ရတီနဲ့ပတ်သက်လို့တမ်မတော်မှာအဓိကတာဝန်ရှိတယ်ဆိုပြီးတော့ဒီအမေရိကန်ပြည်အောင်စုမှာလွှတ်တော်မှချုပ်နောက်တစ်ခါအစိုးရပိုင်းကချုပ်ရလဲဒီတက်နဲ့ပတ်သက်လို့ပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့ဆိုပြီးတော့ပြောဆိုဆွေးနွေးနေကြတာရှိပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာအစိုးရနှစ်ရပ်ပုံစံမျိုးဖြစ်နေတယ်တက်ကတက်တက်ရတစုရတက်တက်အဲ့တော့တက်ကဟာကိုသူပို့ပြီးတော့ဖိဟိုပြစ်မှတ်ထားပြီးတော့ရေးယူမယ်ဆိုတဲ့အနေအထားမျိုးကိုသူပြင်လာတာတွေကမြန်မာဒီမိုကရေစီအပြောင်းအလဲကိုတော့တစုံတရာတက်ရောက်မှုရှိသွားနိုင်လားကိုစိန်ဝင်းရဲ့မြင်သိကြပါလဲ
တက်ဘက်မှာလည်းတက်ကမပါလို့မဖြစ်ဘူးဟုတ်လားကျွန်တော်တို့နိုင်ငံမှာ260နိုင်ငံဟိုစစ်အနာရှင်စနစ်ပြတင်းလာခဲ့တဲ့အတူနဲ့တင်းနဲ့ရှိတဲ့ဟာတက်မတော်ဖြစ်နေတဲ့အခါကျတော့တက်ကတဲ့ပြည်ပြောင်းလဲခြင်းကိုသူ့ကိုယ်တိုင်လူလူလားလားလိုက်မှဖြစ်မှာဆိုတော့အဲ့တော့အခုဒီလိုမျိုးဆန်းရှင်းတွေပါလေလုပ်တယ်ဆိုရင်တက်ကိုတွန်းထုတ်လိုက်တယ်လို့ဖြစ်သွားမလားဆိုတော့ဆိုရင်လူရှိတာလည်းအသေးစားပဲတစ်ဖက်မှာဟလာတိုးတော်လည်းပဲတစ်ဖက်မှာတက်ကကောင်းဆောင်ကြီးအခုနောက်ပိုင်းဒီဟိုဟာဒီမှာဒီအယုတ်ထက်ဆိုင်သက်ဆိုင်လာသူတို့အတွက်အကျိုးရှိတဲ့ဟာတွေလည်းသူတို့တွေ့တာတယ်လို့ကျွန်တော်ကတော့ဟိုဟိုယုံကြည်တာတွေရှိတယ်ဥပမာဒီဆလနဲ့ပစ္စည်းတွေတုံးရတာမျိုးတွေကအစနောက်သင်္ကန်းတွေပို့ပြီးတော့ပွင့်နေတာတဖက်ဟိုပြောရရင်တော့တအူးလေးနဲ့ဆက်ဆံတာဟိုသူ့ရဲ့အလိုကျလိုက်နေရတဲ့ဟာတွေရှိတယ်ဥရောပတို့ဒီအမေရိကန်တို့နဲ့ဆက်ဆံတာလည်းဒီမှာအကျိုးများသူတတ်မှလည်းအများကြီးရှိတယ်အဲ့ဒီတော့နှစ်ဖက်စလုံးကတော့အပြန်အလှန်ချိန်ဆမှုတွေလုပ်တယ်ကိုယ့်ရဲ့နိုင်ငံရေးယူမှန်းချက်ပြီးတော့အပါအဝင်ပေါ့အပြန်အလှန်ချိန်ဆမှုတွေနဲ့လုပ်နေတယ်လို့ထင်တယ်အဲနောက်ဆုံးမှာတော့ဒီနောက်ထပ်မဖြစ်ွားအောင်တက်တာရောဘယ်လောက်ထိအာမခံပေးနိုင်မလဲဒီလိုတွေ့တဲ့အခါကျရင်ဘာတွေပြောနိုင်မလဲဒါတွေလည်းအရေးပါမယ်ထင်ပါတယ
်ဟုတ်ကဲ့တက်ကလည်းမကြခင်ကပဲပြောရမယ်ဆိုရင်မနေ့ကပဲသူတို့သတင်းထုတ်ပြန်ချက်တည်းထုတ်ပါတယ်သူတို့ရဲ့သူတို့သီးကြပေါ့နော်စုံစမ်းစစ်ဆေးမှုတွေမှာရလဒ်တီနဲ့ပတ်သက်လို့ထုတ်ပြန်သွားတာရှိပါတယ်တရားစီရင်ရေးအမေရိကန်နိုင်ငံရဲ့ဝန်ကြီးကလည်းဘူတုံးနေလာမှာပေါ့နော်အဲ့တော့ခုနကကိုစင်ဝေးပြောသလိုမြန်မာစစ်တပ်ဘက်ကလည်းအမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးကိုပို့ပြီးတော့ဆက်ဆံလို့တဲ့အနေအထားမျိုးတွေ့ရတယ်ဆိုတော့အမေရိကန်စုရဘက်ကတက်ကိုအခုလိုမျိုးအရေးယူလိုက်တာကဆွဲခုနပြောလို့ဒဇုံတရားဖိအားပေးပြီးတော့ပြဿနာတွေပိုမကြီးလောက်အောင်အတွက်ဖိအားပေးနိုင်မလားဒါမှမဟုတ်ပိုးပြီးတော့ဝေးကွာသွားအောင်လုပ်နိုင်လားပိုးပြီးတော့ဝေးသွားနိုင်လားပိုးပြီးနှီးသွားနိုင်လားဘယ်လိုမြင်ပါလဲခင်ဗျာ
အဲ့ဒါကနှစ်ဖက်မှာဘလို့ချင်းကပ်လဲပေါ်မှာမူတည်မယ်လို့ထင်ပါတယ်။တစ်ဖက်မှာလည်းဒီ American အစိုးရအနေနဲ့ကသူ့ရဲ့ပြည်သူတွေကိုပြန်ပြီးတော့ accountable ပြန်ဖြစ်ရဟာကေဗမာပြည်မှာတော့ဒါမျိုးတွေဖြစ်နေတယ်။ဘာလုပ်လဲဆိုတဲ့ဟာလည်းပြည်ကွန်းထုတ်ပြန်ရှိတယ်။ဒီအမတ်တွေဆိုတာဟိုရွေးကောက်ခံနေဖြစ်တဲ့အခါကျတော့သူတို့မေးလာတာတွေရှိတယ်။အဲ့တော့သူတို့အနေနဲ့လုံ့ဝယ်လဲလုံ့ရတော့တစ်ဖက်မှာနိုင်ငံရေးတူတူတောင်းလဲမှုရအာဒီမြန်မာပြည်ဒီမိုကရေစီဒီပြည်သူ့ကြောင်းလည်းမှုကိုထောက်ခံပေးရမယ်လုပ်ပေးရမယ်အပေးရမယ်ဆိုတဲ့အမေရိကန်မှာအတနာကြထားပြီးသားအဲ့တော့ဟိုတက်ကိုလည်းအဲပြည်သူ့ကြောင်းလည်းမှုကိုပါသွားစေချင်တယ်အဲ့ဒီဟာတွေလွန်ဆွဲနေတော့ကျွန်တော်ထင်တယ်အဲ့ဒါဆောင်ကြည့်ရမယ်အနေထားပြတာပ
ါဟုတ်ကဲ့ကိုရံမျိုးသိန်းကိုလည်းကျွန်တော်နောက်ဆုံးမေးချင်ပါတယ်အခုဒီကနေ့ပဲနိုင်ငံကြီးဌာနအမေရိကန်နိုင်ငံကြီးဌာနကဆင်းမြင်ရရှိသူပြောတာကတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဒီသူဒီနိုင်ငံကြီးဝန်ကြီးတယ်လဆန်ခီးစင်မှာတွေ့ကြမယ်ရခိုင်ကိစ္စကိုဆွေးနွေးကြလိမ့်မယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာတကယ်ပဲအမေရိကန်ပြည်တော်စုကအဲ့လိုဆွေးနွေးပြောဆိုလာတာကိုတက်ကရောလက်ခံပါမလားကိုရံမျိုးသိန်းအမြင်သိချင်ပါတယ
်အဲကျွန်တော်မြင်တာတော့လေဒီအမေရိကန်နိုင်ငံကြီးဝင်ကြီးနဲ့ဒီတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအွန်လိုင်းအပါဝင်ပေါ့လေတက်မတော်ခေါင်းဆောင်တွေနဲ့အဲတွေ့ဆုံဆွေးနွေးနိုင်မယ်ဆိုရင်အပို့ပြီးတော့ဟိုထိရောက်ဟိုအကျိုးရှိနိုင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲ့တော့ဒီတက်အနေနဲ့ပေါ့လေဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့သူတို့စုံစမ်းစစ်ဆေးကော်မရှင် အဖွဲ့ခဲ့တာနောက်လူငယ်တဲ့ရပိုင်းကပေါ့လေဒီကျွန်တော်တို့ရခိုင်ပြည်နယ်ကိုတာဝန်ခံရတဲ့အနောက်ပိုင်းတိုင်းဒီစစ်ထဏာချုပ်တိုင်းမျိုးကိုအပြောင်းရွှေ့ခံထားတာဒီအခြေအနေတွေကိုကြည့်မယ်ဆိုရင်ဟိုတပ်ဖက်ကလည်းအရင်ကနဲ့မတူတဲ့ပေါ့လေပြင်ဆင်မှုတွေကိုလှုပ်လာတယ်အဲ့ဒီပြင်ဆင်မှုတွေဟာဒီအမေရိကန်နိုင်ငံသားကြီးခီးဝင်ကြီးရဲ့ခီးစဉ်မတိုင်ခင်အပြင်ဆင်မှုတွေဖြစ်နေတာကိုလည်းတွေ့ရတဲ့အခါကျတော့ဟိုတမတော်အနေနဲ့လည်းပဲအမေရိကန်နဲ့ဆက်ဆံရေးကိုဟိုပြပြခါခါသဘောမျိုးမဟုတ်ဘဲနဲ့ဟိုကောင်းစေခြင်းနဲ့ကောင်းခြင်းတဲ့ဆန္ဒတွေရှိနေတယ်အဲ့ဒီလိုကောင်းတဲ့အတွက်တမတော်တိဆောက်ရေးနောက်တမတော်ပြုပြင်ပြောင်းလဲရေးတွေကိုအများကြီးအကျိုးပြုနိုင်တယ်ဆိုတာကိုလည်းသူတို့အနေနဲ့သိနေတယ်လို့တော့ကျွန်တော်ကအဲ့လိုအဲတုံ့တက်ညှိပါတယ်ဗျာ
ဟုတ်ကဲ့မအူအင်္ဂလန်ကဆိုလို့ရှိရင်ဒီတက်နဲ့လုံနေတဲ့တင်တန်းတွေကိုရက်ပစ်လိုက်တာမျိုးတွေရှိတယ်ခင်ဗျာအဲ့တော့ဆက်ဆံရေးကိုဖျက်လိုက်တဲ့သဘောမျိုးပေါ့ဒီနေထားကတော့ရောတက်ပေါ်မှာဩဇာသိရောက်နိုင်မှုရှိပါမလား
အဲကျွန်တော်မြင်လာတော့ပေါ့လေခုနဟိုကိုစိန်ဝင်းနဲ့ပဲဆွေးနွေးသွားတဲ့အတိုင်းပေါ့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာကဒီအရက်ဖက်စစ်ပက်ဆက်ဆံရေးနဲ့လည်းပဲတော်တော်လေးဆက်ဆံနေပါလေအဲ့ဒီအခါကျတော့နိုင်ငံတကာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေရဲ့ခြေလှမ်းတွေဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာအရက်ဖက်စစ်ပက်ဆက်ဆံရေးကိုပို့ပြီးတော့ကောင်းမွန်လာအောင်နောက်ပြီးတော့နိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုကိုလျှော့ချနိုင်အောင်နောက်ပြီးတော့စစ်တပ်ရဲ့ဩဇာလွှမ်းမှုမှုကိုလျှော့ချနိုင်အောင်အထောက်အပံ့ပြုနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းလီလိုက်စီစဉ်ချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာရံမျိုးသိန်းနဲ့ဥစိန်ဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသရရှင်ဒီအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်တိုင်းလီလိုက်စီစဉ်ကျန်းမာခွင့်ပေးပါ